အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်ရဲ့အခမ်းကဏ္ဍကိုလက်ပြောင်းပေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားနဲ့အာဖဂန်သမ္မတဟာမစ်ကဇိုင်းတို့သဘောတူညီချက်ရခဲ့ပါတယ်။ဒါဟာသတ်မှတ်ထားတဲ့အချိန်ကာလထက်လအနည်းငယ်စောနေတာလည်းဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့အနေနဲ့လေ့ကျင့်မှုတွေအကြံပေးတာတွေနဲ့အာဖဂန်တပ်ဖွဲ့တွေကိုအကူအညီပေးတာတွေကိုအာယုံဆိုင်လှုပ်ဆောင်သွားမှာဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။ဒါဟာအမေရိကန်အတွက်တော့သမိုင်းတွင်ကြံရင့်မဲ့ကာလဖြစ်တယ်လို့လည်းသူကပြောပါတယ်။အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေရဲ့အနာဂတ်အခမ်းကဏ္ဍနဲ့ပတ်သက်ပြီးတော့အာဖဂန်ခေါင်းဆောင်ဟာမစ်ကာဇိုင်းနဲ့ပြောဆိုဆွေးနွေးမှုတွေလုပ်ပြီးသွားတဲ့အချိန်မှာသမ္မတအိုဘားမားကပူးတွဲသတင်းစာရှင်းလင်းပွဲအတွက်မှာအခုလိုပြောကြားသွားတာဖြစ်ပါတယ်။အခုလက်ရှိမှာတော့အာဖဂန်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်အင်အား6,000-6,000လောက်ရှိပြီးတော့တခြားနိုင်ငံတကာတပ်ဖွဲ့တွေလည်းရှိနေပါတယ်။နိုင်ငံတကာတပ်ဖွဲ့တွေဟာတိုက်ခိုက်ရေးလုပ်ငန်းစဉ်တွေကိုလာမယ့်2014ခုနှစ်အကုန်မှာအာဖဂန်တပ်တွေကိုလွှဲပြောင်းပေးဖို့ခန့်မှန်းထားပါတယ်။အာဖဂန်နိုင်ငံမှာ2014ခုနှစ်ပြီးတဲ့နောက်အမေရိကန်တပ်ဖွဲ့ဝင်အားဘလောက်ဆက်ပြီးထားသွားမယ်ဆိုတဲ့ကိစ္စကတော့အခုချိန်ထိအတိအကျမသိရသေးပဲဖြစ်နေပါတယ်ခင်ဗျာ။